မြန်မာစစ်တပ်နဲ့စီးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်အေအေတပ်ဖွဲ့ထိပ်တီးကောင်ဆောင်၅ဦးကိုရခိုင်ပြည်နယ်စစ်တွေခံတရားရုံးမှာအကြမ်းဖက်တိုက်ခိုက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့အမှုလိုက်ရှင်းနေတွေကပြောပါတယ်မြောက်ဦးမြို့နယ်ရဲတပ်ဖွဲ့မှူးကနေတရားစွဲဆိုတာဖြစ်ပြီးဇူလိုင်လ3ရက်မှာစစ်တွေခရိုင်တရားရုံးမှာအမှုဖွင့်ထားတယ်လို့လည်းဆိုပါတယ်ပြည်သူ့အင်ညမာပိုင်းတင်ထောက်နိုင်ကိုအင်ကအပြည့်အစုံတင်ပြထားပါတယ်
ရခိုင်တပ်တော် AA ရဲ့စီစီချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ပါဝင် AA ထိပ်ပိုင်းခေါင်းဆောင်၅ဦးကိုစစ်တွေခရိုင်တရားရုံးကနေအကြမ်းဖက်တိုက်ခိုက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေသောအင်လူစင်က PA ကိုပြောပါတယ
်မြောက်ဦးမြို့နယ်ကျောင်းတော်ကြီးရောကပြချောင်းကြီးရယ်ဆိုပြီးတော့ဤကူလေးဆိုတဲ့တောင်လေးတယောက်ကိုမြောက်ဦးကိုလာပို့တဲ့ကိစ္စနဲ့ပတ်သက်လို့ဒီမက်စနာအတွင်းကလူ73ယောက်ကိုဖမ်းတယ်မင်းမကောင်းတဲ့လူကတမန်တော်ရဲ့လက်ထက်မှာပဲစုံသွားတယ်။ကျန်7ယောက်ကိုဒူရဲမှုအောင်ပြရကရောင်းဦးရဲ့စခန်းမှာအခုဖြစ်နေ။အဲ့ဒီတိုင်ချက်မှာဒီလူမမကိုလာပို့တဲ့ဒီဆယ်နှစ်ဦးကိုဒီအတက်တော်ကမဆုံးဆုံးမြင်နိုင်ဒူစီဦးကြီးကရေချောင်းအောင်ဒူဘုံမူကြီးကျော်ဟဲခိုင်တုခကျိုးကအောင်မင်္ဂလာမှာနေတဲ့ဆယ်ရွှေမောင်စီကတစ်ဖြစ်အပွက်ကြကြစီခိုင်းတဲ့အတွေ့ဒီလူတွေကိုပါအကျဉ်းဖက်ဥပဒေရအရေးယူပေးပါဆိုပြီးတော့အမှုဖြစ်ဆဲမီးတဲ့ဆဲနှစ်ယောက်နဲ့ဆဲမမီးတဲ့ဒီအေးဘုံဆောင်ဖုံးမြင်နိုင်တဲ့ကောင်ဥကိုအခုပြုမှုဆဲလိုက်တယ်တခုတော်မူရအခု46ပြည်ကြောင်းတစ်ခါမသိချာကျန်းမာရေးတိုက်ခိုက်ရေးဥပဒေပုံမှန်90နှစ်တောက်ကြီးရောက်တဲ့ခုကရာဇဝတ်အခြေခြေ90နှစ်တောက်ကြီးပြုတော့ရာဇဝတ်ကျင့်ဆောင်ဥပဒေပုံမှန်90နှစ်တော့အဲ့ဒါကတည်းကခံပြီးအခု
ပြီးခဲ့တဲ့မလတ်တုံးကမင်းပြမျိုးနဲ့ပန်းမြောင်တိုက်နယ်သဘောစာတဲစုမှာနေထိုင်တဲ့ပြန်နာနေသူတို့ကိုရဲဦးစေးရုံပို့ခဲ့ခြင်းမှာတပ်မတော်ကနေဖမ်းဆီးမှုဝှက်ထားတဲ့ကျောင်းကောင်ရွာသားတွေရဲ့မှုကိုလိုက်ပါဆောင်ရွက်ခြင်းအေးကောင်းဆောင်တွေကပါမှုဖွဲ့သားကြောင့်သိရှိရတယ်လို့ဒေသခံများမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတော်အင်းလူစိန်ကဆိုပါတယ်တော်အင်းလူစိန်ဟာအမှုလိုက်ရှင်းနေသူဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ပါတီမူဝါဒရေးရာဥဆောင်ကော်မတီဝင်တူလည်းဖြစ်ပါတယ်လက်ရှိဆိုရနေတဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတဲ့ကာလမှာတိုင်းသာလက်နက်ကအဖွဲ့ကောင်းဆောင်တွေကိုအကြမ်းဖက်တိုက်ခိုက်ရေးဥပဒေနဲ့တရားစွဲဆိုထားတာဟာလက်ရှိရှုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အလားဝေးနေဦးမလို့လည်းသုံးသပ်ထားပါတယ်
ဒီလိုမျိုးခါနေဆိုတဲ့ကညီငယ်ကအဲဝင်းဒီခါမျိုးဖြစ်မှုကြွေးတင်ထားတယ်ဆိုတာဒါဟာကိုလောင်ရှင်တစ်ခုလို့ဖန်တက်ထားလိုက်တဲ့သဘောမျိုးရောက်နေတာပေါ့ဒီ
အေးထိပ်ပိုင်းခေါင်းဆောင်၅ဦးကိုကြာဖက်တက်ပြည့်ဥပဒေနဲ့တရားစွဲဆိုထားတဲ့ကိစ္စအပေါ်မှာအနောက်ပိုင်းတိုင်းစစ်စနာချုပ်သမတော်ပြောခွေရဘူမူကြီးဝင်းစုံဦးကိုဆက်တွယ်မိညာရမှာသူ့အနေနဲ့မသိရှိသေးဘူးလို့ဆိုပါတယ်ဒီခိုက်တတ်တော်ကြီးကြံကြံရေးတောင်းကခိုင်တုခကတော့အစိုးရရဲ့သဘောထားလှုပ်ဆောင်ချက်ဟာယုံကြည်မှုအတွက်အကောင်းဘက်ကိုဥတည်လာတာမရှိဘူးလို့ဆိုပါတယ်
ဒီအခုလက်ရှိရှိနေတဲ့အစိုးရရဲ့တိုင်းရင်းသားခေါင်းဆောင်တွေပေါ်မှာသူတို့ထားတဲ့အစိုက်နဲ့သဘောထားကိုပုံပြနေတဲ့အချက်တစ်ချက်ပေါ့နော်ဟိုယုံကြည်မှုပြပြနေတဲ့အပြောဆိုအလုံးအကင်နော်အဲ့လိုမျိုးတွေလုံနေတဲ့ဥစ္စာကတော့ဘယ်လိုမှအကောင်းဘက်ကိုဥမတည်ဘူးဆိုတဲ့ဥစ္စာရောပြနေတာပေါ့နော်
ဒါအပြင်အေးကြံကြရေးတာဝန်ခံခိုင်တုခရဲ့ဆွေမျိုးပါဝင်လူသုံးဦးကိုမိုင်းကွဲမှုတန်တရားနဲ့တပ်မတော်ကနေဖမ်းဆီးစစ်ဆေးနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။အမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသားသုံးဦးကိုဇူလိုင်လ6ရက်နေ့မှာတပ်မတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေတယ်လို့အနောက်ဘက်တိုင်းစစ်ဆန္ဒချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်
။ကျွန်တော်တို့ဓာတ်တော်ရွာနာမှာတွင်ခဲ့တဲ့နာကပေါ့အုပ်ချုပ်ရေးနာတစ်ခုကိုမိုင်းဆွဲတိုက်ခိုက်ခံရတာလေးရှိတယ်။အဲ့ပေါ်မှာမတင်ကြလို့ဆိုပြီးတော့မှကျွန်တော်တို့တရင်ပေးတဲ့လူကဟာလာဒီလူတွေတော့ဆက်ဆက်နိုင်တယ်ဆိုပြီးတော့မှအဲ့လိုတရင်ပေးလို့သူတို့မတင်ကြလို့ခေါ်ပြီးတော့မှမေးမြန်းတာလေးရှိတယ်။ကောင်းပါခင်ဗျာတော့ဆရာနဲ့ပါဝင်ပတ်သက်မှုမရှိဆက်ဆက်မှုမရှိဆိုတော့ပြန်တော့မှာပါ
။ပြီးခဲ့တဲ့မေလ10ရက်နေ့ကအမ်းမြို့နယ်ဓာတ်တော်ကြီးရွာလေးမှာတပ်မတော်ရင်မိုင်းဆွဲတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကြမှုနဲ့စစ်ဆေးခံနေရတာပါ။ဒီခန့်ဒီနဲ့တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပဋိပက္ခအတွင်းမှာအကြမ်းသားတွေကိုမတင်ကြမှုနဲ့ဖမ်းဆီးရေးယူမှုတွေလည်းများပြားလာနေပါတယ်။အေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကြမှုနဲ့မြန်မာစစ်တပ်ကလည်းစစ်ဆင်မှုတွေဒေသုံးသူ15ဦးရှိလာပြီလို့လည်းရခိုင်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကလည်းပြောပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ဒေသခံ60နီးပါးဒေသုံးခဲ့ပြီးတန်ရာရသူ180ကျော်နဲ့ဖမ်းဆီးခံရသူ200ကျော်ရှိနေတယ်လို့လည်းဒီကံတိုင်းသားမျိုးနွယ်များစီယုံကလည်းစီရင်ကောက်ယူထားပါတယ်ခင်ဗျာ